Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်ဇွန်လ20ရက်တောက်ကြနေညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ kHz 11965 15965နဲ့10683ညတို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေစီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုကိုငင်းချမ်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညပါပါအီရတ်ကစစ်သွေးကြွတွေကိုတိုက်ခိုက်တာမှာကူညီဖို့အမေရိကန်ကစစ်ဖက်အကြံပေးတွေလွှတ်ပါတော့မယ်။မြန်မာနိုင်ငံတန်တိဒုက္ခကြောင်းတိုက်ဖြစ်ရမှာဖမ်းဆီးလူကိုလည်းပြီးချုပ်ထားခဲ့တဲ့တန်ကားတော်၅ပါးကိုအာမခံပေးပြီးဒီကနေ့ပြန်လွှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာအုပ်ရင်ဆုံးခွာထွက်ပြေးနေရသူတွေဒုက္ခသည်တွေစသည်အပြင်စုစုပေါင်းအရေအတွက်တိတိတမ2တန်းလောက်ရှိနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြေညာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေနောက်ပိုင်းနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်ဝင်းကြီးချုပ်ဦးလာမောင်တင်တာဝန်ကနေရုတ်တရက်နှုတ်ထွက်ခဲ့တာနဲ့ပတ်သက်ပြီးပြည်နယ်လွတ်တော်အမတ်တဦးကဘယ်လိုသုံးသပ်ခဲ့ပါသလဲ
။ဒီသင်္ကေတဆိုရရေး International PR တွေကိုဟိုပြောမယ်ဆိုရင်ပြည်ထောင်စုဆိုရကဖက်ပေါက်ချာတဲ့ပုံတည်းမျိုးနဲ့ဒီပြည်နယ်မှာရှိတဲ့ကြီးဆုံးပုဂ္ဂိုလ်ဖြစ်တဲ့ဝန်ကြီးချုပ်ကိုသူတို့ကအနာပေးလိုက်တဲ့ပုံပေါ်မျိုး
အပြည့်အစုံကိုမကြခင်မှာနားဆင်ရပါမယ်ဒီအကြောင်းပြင် NLD ကပြင်ဆင်ဖို့ကြိုးစားနေတဲ့ဖွဲ့စည်းပုံပါပုံမှ436ပြင်ဆင်ရေးနဲ့လာမယ့်ရွေးကောက်ပွဲတွေမှာချိုးကျကိုစားပြုပြရစနစ်ကိုတားဆညာပါတီကထောက်ခံခဲ့တာတခါထိုင်းမြန်မာနယ်စပ်မှာမြန်မာရွှေ့ပြောင်းအလို့သမားတွေကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးထိုင်းစစ်အစိုးရကဘယ်လိုဖြေရှင်းခဲ့ပါသလဲဒါတွေကိုအခုညနေမှာကြားရဖို့ရှိပါတယ်ရှင်ဒီအကြောင်းတွေကိုအသေးစိတ်မပြောခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြသိမ်းနဲ့ကိုငင်းညန်းကကြေညာပေးပါမယ်ရှင
်အီရတ်နိုင်ငံကအဓိကရည်နှံချက်စိတ်ဝင်ကြီးကိုထိန်းချုပ်နိုင်ဖို့အတွက်အီရတ်တပ်ဖွဲ့တွေနဲ့အစ္စလမ်ဘဝါဒီစစ်သွေးကြော်တွေကြားဒီကနေ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်ဆွန်နီအစ္စလမ်ဘဝါဒီစစ်သွေးကြော်တွေနဲ့တိုက်ခိုက်တဲ့နေရာမှာကူညီဖို့စစ်ဖက်အကြံပေးပုဂ္ဂိုလ်တွေကိုလွှတ်ပေးမယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပြီးတိုက်ပွဲဆက်ဖြစ်နေတာပါတကယ်လည်းမြို့တော်ကနေမိုင်150ကျော်ဝေးတဲ့နေရာကဘိုင်ကြီးရင်နံချက်ဆက်ရုံကိုထင်းချုံနိုင်ရေးအင်္ဂါနေ့ကလေးကပြင်းထန်တဲ့တိုက်ပွဲတွေဖြစ်နေခဲ့တာပါ။ကြာသပတေးနေ့နောက်ပိုင်းမှာထွက်ခဲ့တဲ့သတင်းတွေအရဆိုရင်တော့နှစ်ဖက်စလုံးကဆက်ရုံရဲ့ဒစီတပိုင်းစီကိုအတီးအီးထင်းချုံထားတယ်လို့ဆိုပါတယ်။နောက်ဖြစ်စဉ်တစ်ခုမှာတော့ဖြုတ်ချခံခဲ့ရတဲ့ဤရက်ကောင်းဆောင်ဟောဆရမ်မူစိန်ပိုင်ဆိုင်တဲ့ဓာတုလက်နက်ဆက်ရုံတစ်ခုကို ISIL လက်နက်ကင်တွေကအခုထင်းချုံလိုက်နိုင်ပြီလို့အမေရိကန်နိုင်ငံကြီးဌာနကပြောခဲ့ပါတယ်။ဘယ်လိုနေရာမျိုးကိုမဆို ISIL အဖွဲ့ကထင်းချုံတဲ့အပေါ်အမေရိကန်ပြည်ထောင်စုကစိုးရိမ်နေစေပါလို့နိုင်ငံကြားရေးဌာနပြောခွင့်ရဂျန်ဆက်ကီကပြောခဲ့ပါတယ်။ဒါပေမဲ့လည်းအခုတင်းလိုက်တဲ့ဆက်ယုံမှာစစ်ဖက်အတွက်အသုံးပြုလို့ရတဲ့ဓာတုလက်နက်တွေရှိမနေနိုင်ဘူးလို့ဆိုပါတယ်။ဓာတုလက်နက်ဆက်ယုံထဲမှာရှိတာတွေကိုဘေကင်းရန်ကင်းရွှေ့ပြောင်းထုတ်ဖို့ရဟာမဖြစ်နိုင်တာမဟုတ်ဘူးဆိုရင်တော့မှအင်မတန်ခက်ခဲလိမ့်မယ်လို့လည်းဂျန်ဆက်ကီကပြောပါတယ်
။ Syria နိုင်ငံအလဲပိုင်းဟာမားမြို့အစိုးရထိန်းချုပ်ထားတဲ့ဒေသမှာကားဘုံတစ်လုံးပောက်ကွဲခဲ့တဲ့အတွက်အနည်းဆုံးလူ34ယောက်သေဆုံးခဲ့တယ်လို့ Syria အစိုးရမီဒီယာကပြောပါတယ်။အဟယာရွာကလေးမှာဖြစ်ခဲ့တဲ့ဒီပောက်ကွဲမှုကြောင့်နောက်ထပ်လူ90နီးပါးဒဏ်ရာရခဲ့တယ်လို့စာနာသတင်းဌာနကထုတ်ပြန်ပါတယ်။အကြမ်းဖက်သမားတွေကပောက်ကွဲစေတတ်တဲ့ပစ္စည်းတွေ3တန်လောက်တင်ဆောင်ထားတဲ့ထရက်ကားကိုဖောက်ခွဲမှုကြောင့်ရွာထဲကအိမ်တော်တော်များများပျက်စီးသွားတယ်လို့ရဲတပ်ဖွဲ့ကိုကိုးကားပြီးသတင်းထုတ်ပြန်ပါတယ်။တမရဘဲဘာရှာအယ်အာဆတ်ကိုဖြုတ်ချဖို့အတွက်တိုက်ခိုက်နေတဲ့သဘုံတွေကိုအကြမ်းဖက်သမားတွေလို့ဆီးရီးယားအစိုးရတာဝန်ရှိသူတွေကတုံ့နှုံပါတယ်။
ယူကရိန်းနိုင်ငံရှေ့ပိုင်းတွင်ငြိမ်းချမ်းရေးအစီအစဉ်ကိုဒီကနေ့မှချပြမယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောလိုက်ပါတယ
်
ဒေါနက်စတီဒါကလမ်းတွေမြို့တွေရွာတွေမှာငြိမ်ဝန်ပြပြကြီးပြန်ရအောင်လုပ်တဲ့နေရာမှာတရားရေးဝန်ထမ်းတွေရဲ့အခန့်ကဏ္ဍကိုကျွန်တော်ယုံကြည်ပါတယ်ဒေါနက်စတီဒါမှာတရားဥပဒေစိုးမိုးရေးပြန်တည်ဆောက်တဲ့နေရာမှာတရားရေးလုံဆောင်မှုနဲ့အထောက်အကူတွေပြုဖို့ကျွန်တော်မျှော်လင့်ပါတယ်လို့ယူကရိန်းသမ္မတကပြောသွားတာပါအစီအစဉ်ရစီတပိုင်းအဖြစ်တပုံတွေလည်းနဲ့ဆွန့်လို့ဖို့ဒါမှမဟုတ်နိုင်ငံကနေထွက်သွားဖို့ခွင့်ရေးပေးတဲ့အနေနဲ့တဖက်သက်အပြစ်ခံရစေမယ်လို့မစ္စတာပိုရိုရှန်ကိုကအဆိုပြုထားပါတယ်။ဒီကြောက်ခွတ်ထွေရေးဝါဒီတွေကအဲ့ဒီအဆိုပြုချက်ကိုပယ်ချထားပြီးယူကရိန်းရှေ့ဘက်မှာခွတ်ထွေရေးတပ်ဖွဲ့တွေနဲ့အစိုးရစစ်တပ်အကြားစာသပတေးနေ့ကတိုက်ပွဲကြီးတွေဖြစ်ခဲ့တယ်လို့သတင်းတွေထွက်ခဲ့ပါတယ်။ဒီကြောက်ဖြစ်စဉ်အနေနဲ့ဥရောပသမဂ္ဂ EU နဲ့ပေါင်းစည်းရေးဆိုင်ရာသဘောတူညီချက်ကိုနောက်သတင်းပတ်မှာလက်မှတ်ရေးထိုးမယ်လို့မစ္စတာပိုရိုရှန်ကစာသပတေးနေ့မှာပဲကြေညာခဲ့ပါတယ်။
တာလီဘန်တို့ရဲ့ပုံခိုတဲ့နေရာတွေကိုစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ပါကစ္စတန်အနောက်မြောက်ပိုင်းလူမျိုးစုတွေနေထိုင်ရာအာဖဂန်နယ်စပ်တစ်လျှောက်မှာလူသသိန်းခွဲကျော်ဟာသူတို့ရဲ့နေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြတယ်လို့ပါကစ္စတန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။တောက်ကြာနေ့မှာမြောက်ပိုင်းဝါဇီရီစတန်မှာရှိတဲ့စစ်သွေးကြွပစ်မှတ်တွေကိုအစိုးရစစ်တပ်ဟာအဆက်မပြတ်ထိုးစစ်ဆင်ခဲ့ပါတယ်။အဲ့ဒီထိုးစစ်တွေကြောင့်စစ်သွေးကြွတွေဘလောက်သေးတယ်လဲဆိုတာမသိရသေးပါဘူး။ ဒီလိုတိုက်ခိုက်တာတွေကြောင့်အဲ့ဒီဒေသခံထောင်ပေါင်းများစွာဟာပါကစ္စတန်မျိုးရင်းစီနဲ့အာဖဂန်နယ်စပ်ကိုဖျက်ကျော်ထွက်ပြေးနေကြပါတယ်။ကရာချီမှာရှိတဲ့လေငွင်းကိုစစ်သွေးကြွတွေရဲ့တိုက်ခိုက်မှုခံရပြီးတဲ့နောက်မှာစတင်ခဲ့တဲ့ဒီထိုးစစ်ဟာစစ်သွေးကြွ200ကျော်ကိုတုတ်တင်နိုင်ခဲ့ပါတယ်။အဆိုပါတိုက်ခိုက်မှုတွေကြောင့်ပါကစ္စတန်အစိုးရနဲ့တာလီဘန်တို့ကြားလာပေါင်းများစွာဆွေးနွေးထားတဲ့ငြိမ်းချမ်းရေးလည်းပြက်ပြဲသွားပြီဖြစ်ပါတယ်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1053ညလိုင်းဒိုမီတာ19 kHz 15555လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုရဲ့တောက်ကြညနေပဲသတင်းများကိုဆက်လက်နှာစင်နေကြတာပါဇွန်လ10ရက်နေ့ကရန်ကုန်တိုင်းတာဝန်မြို့နယ်မဟာတန်တိဒုက္ခကျောင်းတိုက်ကိုအာဏာပိုင်တွေဝင်ရောက်ဆင်းနေပြီးဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့တန်ကားတော်တွေကိုဒီကနေ့မှာတာမွေတရားရုံးကအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။အမှုကတော့ဆက်ရင်ဆိုင်ရမှာဖြစ်ပြီးဒီလ28ရက်နေ့မနက်ခင်းမှာယုံကြည်ပေးထားတယ်လို့ဆိုပါတယ်။မဟာတန်တိဒုက္ခကျောင်းကိုအာဏာပိုင်တွေနဲ့နိုင်ငံတော်တန်ခါမဟာနာယကမဟာနာအဖွဲ့ကညအချိန်မတော်ဝင်ရောက်ဆင်းနေချိတ်ပေးပြီးတဲ့နောက်အဲ့ဒီမှာတရင်တုံးနေတဲ့တန်ခါတချို့ကိုလည်းအတင်းလူဖို့လည်းဖမ်းဆီးခေါ်ဆောင်သွားခဲ့တာပါ။ဒါဟာတရားဓမ္မလက်လွတ်လုပ်တဲ့လို့ရဖြစ်တယ်လို့ဆိုပြီးပြည်နှံဆရာတော်ဦးစီးတဲ့တန်တနာဥဆောင်အဖွဲ့ကဝေဖန်ပြစ်တင်ထားပါတယ်။ရှိုးရောင်တန်ခါလိုချမှုပြီးတဲ့နောက်မြန်မာအာဏာပိုင်တွေကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့သာသနာ့ဥဆောင်အဖွဲ့ရဲ့ဥဆောင်သူတွေကိုအညှို့ထားပြီးလုပ်တဲ့လို့ရဖြစ်ရှိမြင်ကြောင်းလဲသာသနာ့ဥဆောင်ပြောခွင့်ရဆရာတော်ကမင်းငယ်ပါတယ်။ကျောင်းတိုက်ချိတ်ပိတ်မှုနဲ့အတူတန်ခါ၅ပါးကိုဒီကနေ့မနေ့ပိုင်းမှာပဲတောင်မူတရားရုံမှာပထမဆုံးအကြိမ်ရုံးထုတ်ခဲ့တာဖြစ်ပြီးအာမခံနဲ့အခုလိုပြန်လုပ်ပေးလိုက်တာပါ။အတင်းလူဖို့လဲခံခဲ့ရတဲ့တန်ခါတော်တွေကတော့တန်ခါဝီနီနဲ့အညီသာသနာ့ဘုံကိုပြန်ဝင်မယ်လို့မိန့်ကြပါတယ်။
ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေဆက်ပြီးရှိနေတယ်ဆိုပြီးအဲ့ဒါတွေကိုအဆုံးသတ်ဖို့အစ္စလမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ဆော်ရီအာရေဗျာနိုင်ငံမှာဗုဒ္ဓဘူးနေ့နဲ့ဂျာတာဘရေးနေ့နှစ်ရက်တာကျင်းပခဲ့တဲ့ OIC အဖွဲ့ရဲ့41ကြိမ်မြောက်နိုင်ငံသားရေးဝန်ကြီးများအစည်းအဝေးပြီးမှထုတ်ပြန်တဲ့ကြေညာချက်မှာအဲ့ဒီလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။အစ္စရေးပါလက်စတိုင်းအရေးနဲ့ပတ်သက်လို့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်ဆိုင်းလိုက်ရတာဟာအစ္စရေးဘက်ကအကျဉ်းသားလဲလှယ်ရေးကိစ္စအပါအဝင်သဘောတူညီချက်တွေမှာဂရီကဝတ်ပြောက်ကောက်မှုတွေကြောင့်ဖြစ်တယ်လို့ဝေဖန်ထားပြီးအဖွဲ့ဝင်နိုင်ငံအနေနဲ့နိုင်ငံရေးလူမှုရေးတာဝန်သိစိတ်နဲ့ပါလက်စတိုင်းကိုဝိုင်းဝန်းကူညီကြဖို့တိုက်တွန်းထားပါတယ်။အီရတ်နိုင်ငံအတွင်းဆိုးရွားလာနေတဲ့ပြည်ပခအခြေအနေတွေနဲ့ပတ်သက်ပြီးတော့လည်း OIC ခေါင်းဆောင်တွေဆွေးနွေးခဲ့ကြသလိုအီရတ်နိုင်ငံအခြေစိုက်အစ္စလာမ်အစွန်းရောက်အဖွဲ့ ISIL ကိုအကြမ်းဖက်အဖွဲ့တစ်ခုဖြစ်သတ်မှတ်ကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ပြည်တွင်းနိုင်ငံရေးပြည်ပခတွေပြင်းထန်နေတဲ့ဆီးရီးယားနိုင်ငံကိုလည်းအဖွဲ့ဝင်58နိုင်ငံပါအစ္စလာမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အဖွဲ့ဝင်အဖြစ်ကနေယာယီရဆိုင်ကြောင်း OIC ရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ
်။မြန်မာနိုင်ငံမှာအိုးအိမ်စွန့်ခွာထွက်ပြေးနေရသူ IDP IDP လိုအခြေအနေမျိုးမှာနေထိုင်နေရသူနိုင်ငံမဲ့ IDP နေရပြန်သွားတဲ့ IDP နဲ့ထိုင်းနိုင်ငံကပြန်ဝင်လာတဲ့ဒုက္ခတွေစသည်အားဖြင့်စုစုပေါင်းအစီအတွက်1.2 million ကျော်ရှိနေတယ်လို့ကုလသမဂ္ဂကထုတ်ပြန်လိုက်ပါတယ်။အဲ့ဒီထဲကမှလူပေါင်း48,400ကိုကုလသမဂ္ဂကအကူအညီပေးနေတယ်လို့ကမ္ဘာဒုက္ခသည်များဆိုင်ရာနေဖြစ်တဲ့ဒီကနေ့မှထုတ်ပြန်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR 2013ခုနှစ်ကမ္ဘာလုံးဆိုင်ရာအစည်းအဝေးထဲမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံကဒုက္ခသည်တွေနေရပြန်လာဖို့အခြေအနေတွေဟာအတက်ဖွဲ့ရာမရှိသေးပေမဲ့ UNHCR ရဲ့ကမ္ဘာကထာပြုမှုနဲ့မြန်မာနဲ့ထိုင်းနိုင်ငံကြားပုံမှန်ဆက်သွယ်ဆွေးနွေးမှုတွေအပအဝင်သက်ဆိုင်သူတွေကြားမှာတိုင်ပင်ညှိနှိုင်းမှုတွေကတော့တိုးလာတယ်လို့အစိုးရကမှပြောထားပါတယ်။နိုင်ငံမဲ့နေသူတွေကိစ္စဟာ UNHCR အတွက်စိုးရင်ပေါ်ရာကိစ္စရပ်တစ်ခုဖြစ်ဆက်ရှိနေပြီးအစိုးရရဲ့မူဝါဒနဲ့လှုပ်ဆောင်မှုတွေဟာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ပိုပြီးကန့်ညီစေရေးအားပေးတိုက်တွန်းတဲ့ကြိုးပမ်းချက်တွေကလည်းတိုးတက်မှုတိတ်မရှိခဲ့ဘူးလို့ UNHCR ရဲ့အစီအစဉ်မှာဖော်ပြထားပါဗျ။ရေပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်ထဲက VNM ရေပိုင်နဲ့တဲကိုတရုတ်တို့ကသူတို့ရဲ့ဒုတိယရေနံတူးစင်ကိုပို့လိုက်ပါတယ်။တရုတ်ပိုင်ဟိုင်နန်ကျွန်းတောင်ပိုင်းကိုတောက်ကြနေမှာရေနံတူးစင်ရောက်မယ်လို့တရုတ်ပင်လယ်ရေကြောင်းလုံခြုံရေးဌာနကပြောပါတယ်။အဲ့ဒီတူးစင်ဟာ VNM ကသူတို့ပိုင်တယ်လို့ပြောနေတဲ့ရေပိုင်နဲ့တဲကိုရောက်မလားဆိုတာမရှင်းပေမဲ့ဒီလိုရွှေ့တော်ကို VNM အစိုးရအနေနဲ့ကျူးကျော်ရန်စတယ်လို့မြန်နိုင်မွေရှိနေပါတယ်။ဖိုင်ဆိုင်မှုအငင်းပွားနေတဲ့ပါဆယ်ကျွန်းစုတွေအနည်းကိုမေလာအတွင်းတရုတ်အစိုးရရဲ့အကြီးဆုံးရေနံတူးစင်ဆောက်လုပ်မှုကြောင့် VNM နိုင်ငံတော်ဝန်တရုတ်ဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ခဲ့ပြီးပင်လယ်ပြင်မှာလည်းထိတဲ့တွေ့မှုတွေဖြစ်ခဲ့တာပါ။တရုတ်တို့ရဲ့အခုလုပ်ရဟာတောင်တရုတ်ပင်လယ်ပြင်ထဲမှာရေပြင်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့ဖိလစ်ပိုင်၊မလေးရှား၊ထိုင်ဝမ်နဲ့ဘရူနိုင်းတို့အပါအဝင်တခြားနိုင်ငံတွေအတွက်ကိုလည်းစိုးရိမ်စိတ်ဖြစ်လာစေပါတယ်။2024ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဒီနေ့ရှင်ပြိုင်ကစားကြမယ်ထင်ပါပထမဆုံးပွဲကတော့မြန်မာစံတော်ချိန်ည10:00ခွဲမှာကစားမယ်အုတ်စုဒီကအီတလီနဲ့ကော့စတာရီကာပွဲဖြစ်ပါတယ် ဒီနှစ်သင်းစလုံးဟာတပွဲစီကစားထားပြီးသုံးမှတ်စီရထားကြတာကြောင့်အခြေအနေကောင်းတဲ့အသင်းတွေလို့ဆိုရမှာပါမြန်မာစံတော်ချိန်စနေနေ့လင်းရကြီးမနေ့တနားယူကွဲမှာကစားမဲ့အုတ်စု E ကဆွစ်ဇာလန်နဲ့ပြင်သစ်ပွဲဟာလည်းပွဲကောင်းတစ်ပွဲဖြစ်လာနိုင်ပြီးဒီနှစ်သင်းဟာတပွဲစီကစားထားပြီးတော့သုံးမှတ်စီရထားကြတာပါပဲစနေနေ့မနေ့လင်းရကြီးကွဲမှာကစားမဲ့အုတ်စု E ကပဲဟွန်ဒူရက်စ်နဲ့အက်ကွေဒေါ်တို့ပွဲကတော့နှစ်သင်းစလုံးအတွက်အရေးကြီးတဲ့ပွဲပါအက်ကွေဒေါ်ကပထမပွဲမှာဆွစ်ဇာလန်ကို2-2နဲ့ရှုံးထားပြီးဟွန်ဒူရက်စ်ကလည်းပြင်သစ်ကို3-6မရှိနဲ့အရေးနိုင်ထားတာကြောင့်အခုပွဲမှာခြေကုန်ထုတ်အနိုင်ကစားထားနိုင်ပါမှနောက်တစ်ဆင့်တည်းရေးမျှော်လင့်ချက်ရှိလာနိုင်တဲ့အသင်းတွေပါ။ကြာသပတေးကကစားခဲ့တဲ့ပွဲတွေမှာမြန်မာဘောလုံးပရိသတ်အများစုအားပေးကြတဲ့အင်္ဂလန်အသင်းဟာယူရိုကွေးအသင်းကို2-2နဲ့ရှုံးသွားတာကြောင့်အုပ်စုအဆင့်ကနေထွက်ရတော့မယ့်အလားအလာနဲ့ရင်ဆိုင်နေရပါပြီ။အုပ်စုစီကကိုလံဘီယာနဲ့အိုင်ဗရီကိုစ်ပွဲမှာကိုလံဘီယာက2-2နဲ့အနိုင်ရသွားပြီးအဲဒီအုပ်စုကပဲဂျပန်နဲ့ဂရိပွဲကတော့သေချာသွားခဲ့ပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. ထိတ်တဲ့ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုငင်းငင်းကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီညနေတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်နောက်ထွက်တဲ့သတင်းကိုအရင်ဆုံးကြည့်အောင်ပါရှင်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးလာမောင်တင်ကိုသူဆန္ဒအရဂျွန်လ19ရက်နေ့မှာမြန်မာသမ္မတဦးသိန်းစိန်ရဲ့လက်မှတ်နဲ့နောက်ထွက်ခွင့်ပြုလိုက်တဲ့အကြောင်းအစိုးရပိုင်းသတင်းမှဖော်ပြထားပါတယ်။ဝန်ကြီးချုပ်ဦးလာမောင်တင်နောက်ထွက်သွားတာဟာရခိုင်ပြည်နယ်နဲ့ရခိုင်လူမျိုးတွေအတွက်ဆုံးရှုံးမှုတစ်ရပ်ဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိနေတာပါ။အခုလိုရခိုင်ပြည်နယ်အစိုးရအဖွဲ့အကြီးအကဲတဦးနောက်ထွက်ခဲ့တာဟာဘလို့ကြောင့်လဲဆိုတာနဲ့ပတ်သက်ပြီးတော့ပြည်နယ်လွှတ်တော်အမတ်ဦးအောင်မြတ်ကျော်ကိုဆက်သွယ်မေးမြန်းကြည့်တော့
သူနှုတ်ထွက်ရတာကတော့ပြောမယ်ဆိုရင်တော့ဒီကကတော့ဖိအားတွေပေါ့ကျွန်တော်တို့ဒီတောက်ဆောင်မှာသူ့အတွက်ကတော်တော်များများတယ်ဖိအားတွေကျုံလာရတာတွေ့ရတယ်ပထမဖိအားကတော့သူ့ရဲ့ကက်ဘင်းအသင်းမှာကိုဟိုသူ့ကက်ဘင်းကိုသူမထိန်းနိုင်တဲ့အတိုင်းတာတစ်ခုခုဖြစ်တယ်ဒီရင်ဒီဖက်မှာရှိတဲ့ NGO တွေဖိအားရယ်ဒီပြည်ထောင်စုကဖိအားရယ်နိုင်ငံတကာဆိုင်ဝိုင်းတွေရဖြစ်ရတယ်အဲ့ဒီဖြစ်ရတဲ့အကြောင်းသူ့အနေနဲ့နှုတ်ဆက်ရတယ်လို့ကျွန်တော်တို့အနေနဲ့အလိုမျိုးစဉ်းစားမိတာပေါ့
ဟုတ်ကဲ့ရှင်ဘလို့ဖြစ်ရမျိုးတွေလဲဘာကြောင့်ဖြစ်ရပေးတာလဲရှင
်ဘလို့ဖြစ်ရမျိုးတွေလဲဆိုတော့ဒီကျွန်တော်တို့ရခိုင်ဒေသမှာဖြစ်ပေါ်နေတဲ့ပြဿနာတွေအဲနဲ့ပတ်သက်ပြီးအဓိကဖြစ်ရပေးတဲ့ဘိုင်းကတော့ကျွန်တော်အမြင်ကတော့အဲ့ဒီပြည်ထောင်စုဖက်ကသူ့အပေါ်ဖြစ်ရပေးတဲ့ဘိုင်းကများမယ်ဒီဥလာမောင်တင်အနေနဲ့ဒီလိုနှုတ်ခွဲရတဲ့ဘိုင်းကလည်းသူကတရားခံတယောက်အနေနဲ့ဖြစ်တော်တဲ့ပုံပတ်တယ်မျိုးအနေနဲ့ရှုမြင်သုံးသပ်တာပေါ့။ဒါဖြစ်လို့လေဆိုတော့ international ဖြစ်ရတယ်ကမြန်မာနိုင်ငံရဲ့အဓိကအုပ်ချုပ်ရာနာကိုခိုင်တဲ့ပြည်ထောင်စုအစိုးရပေါ့။ဒီသိသိအစိုးရရေး international ဖြစ်ရတွေကိုဟိုပြောမယ်ဆိုရင်ပြည်ထောင်စုအစိုးရကဖက်ပေါက်ချတဲ့ပုံပတ်တယ်မျိုးနဲ့ဒီပြည်နယ်မှာရှိတဲ့ကြီးဆုံးပုဂ္ဂိုလ်ဖြစ်တဲ့ဝန်ကြီးချုပ်ကိုသူကအနာပေးလိုက်တဲ့ပုံပေါ်မျိုးအဲ့လိုမျိုးပေးလိုက်ခြင်းအားဖြင့်နိုင်ငံတကာအလေမှာပြောမယ်ဆိုရင်ဒီပြည်ထောင်စုအစိုးရအတွက်မျက်နှာပွင့်လာနိုင်တဲ့အတိုင်းသာအဲ့လိုမျိုးပုံစံမျိုးကြောင်းဒီဥလာမောင်တင်ကိုနှုတ်ဆက်ဖို့အတွက်ဖိအားပေးပြီးဥလာမောင်တင်နှုတ်ဆက်ရတဲ့အခုမျိုးဖြစ်တော်တယ်လို့ကျွန်တော်တို့အနေနဲ့လေ့လာဆင်ခြင်မိတာပါလို့
ဟုတ်ကဲ့ရှင်ဦးအောင်မြတ်ကျော်ကဒီရခိုင်ပြည်နယ်လွတ်တော်အမတ်တဦးအနေနဲ့ပေါ့နော်ဒီဝန်ကြီးချုပ်ဦးလာမောင်တင်နဲ့နှစ်နဲ့ချီပြီးတော့ပေါ့လေအလုပ်သူနဲ့အလုပ်တွဲလုပ်ပူတယ်သူ့ရဲ့လှုပ်ရည်ကံရည်စွမ်းဆောင်မှုပေါ့ဘယ်လိုမြင်ရလဲရှင
်အဲသူကတော့ဖွင့်ပြလင်းပြောရရင်တော်တော်ရည်ရှင်းရှိတဲ့ပုံကိုသိရောက်ပါသူ့မှာကခက်တာကသူ့တဲဝင်းကြီးမှာသူ့ကိုဟိုနေပြီးရင်ပင်းလေအဲ့လိုတကယ်အဲပြောမျိုးဆိုရင်အင်းကိုရောင်းရင်းလို့အဲ့လိုမျိုးသူ့ကိုရင်ပေးမေးပုဂ္ဂိုလ်ကသူ့မှာမရှိဘူးသူကတယောက်တည်းကိုရင်းကန်နေရတဲ့ပုံမျိုးသူကပြီးနေလို့ပြောမေးပြောရမယ်အဒီပြည်နေဆိုရဖွေးမှာပါတယ်ဝင်ကြီးတွေအနေနဲ့ကလည်းသူ့ကိုနေပြီးတန်ဖိုးပေးရမယ်အစားသူ့ကိုတော်တော်များများခိုက်ခိုက်ကြတဲ့အရှိနေတူလည်းအများကြီးတွေ့ရတာပေါ့အဲ့ဒီပိုင်းမှာနောက်ပိုင်းတော့ပြောမျိုးဆိုရင်ဦးလာမောင်တင်ရေဒီကဲအဲသူရဲ့အရေးရှင်ကသူကတဦးတည်းသူဦးဆောင်ပေါ်ရတဲ့ပုံစံမျိုးဖြစ်ဒီပိုင်းမှာတချို့နေရာတွေမှာတော်တော်များများလိဟာမှုတွေရှိတော့တယ်အတိုင်းတာပဲအဲ့လိုမျိုးဖြစ်တော့တာပေါ့အဲ့လိုမျိုးပါသူတို့ရဲ့ဆိုရအခုတစ်ခုလုံးစေစေယုံယုံနဲ့ပါ အလိုမျိုးပြဿနာတွေကိုအမေတိုင်းရင်ဆိုင်နေဆိုရင်ဒီလိုမျိုးပြဿနာကြီးကြီးမားမားပြီးနှုတ်ဆက်ရတဲ့အဆင့်ကြီးတော့မဖြစ်နိုင်ပါဘူး။အခုကတော့သူ့အတွက်လည်းစိတ်မကောင်းပါဘူး။ဒီလေတကယ်အရေးရှိတဲ့ဒီအခိုင်အပြည့်သူလူထုအတွက်လည်းပြောမယ်ဆိုရင်သူအများကြီးစံပေါ်ပေးကြတာမားမားနဲ့လည်းရက်ဒီစီတီတိုင်းတွေလည်းအများကြီးရှိပါတယ်ဒါကြောင့်ဒီလူထုမိနာမမရှိရအောင်အများကြီးသူကောက်ပြီးစီတီပိုင်းကကျွန်တော်တို့လက်ဒီစီတီပိုင်းလက်ဒီခေတ်ရှင်မှာသတော်များများကိုသိချင်ချင်ရပါတယ်လို့
ဟုတ်ကဲ့ရှင်ဒါဆိုရင်ဒီဝင်းကြီးကျောက်ဦးလာမောင်တင်နှုတ်ထွက်ပြီးဆိုတော့သူ့နေရာမှာပေါ့လေဟိုဘသူ့ကိုအစားထိုးမှာလဲရှင
်အဲ့ဒါကတော့အဓိကတော့သမဒါနဲ့တက်ဆိုင်တော့ပေါ့သမဒါကသူ့ရဲ့အနောက်ဘက်ပိုင်းအတွက်သူ့ရဲ့မဟာဗျူဟာချင်းချင်းဘယ်လိုမျိုးလူစင်ကြံကိုအချင်းချင်းချင်းမဖြစ်မလို့အဲ့ဒါပေါ်မှာဒီကမှုတွေဖြစ်မှာ
ဟုတ်ကဲ့ရှင
်အပေါင်းဆုံးတော့ကျွန်တော်တို့ဒီအခုကြားနေရတဲ့ပိုင်းကတော့ကျွန်တော်တို့ပြောမယ်ဆိုရင်စံတော်ကက်တာသူ့ဥစုဟိုအစားထိုးမလို့ကျွန်တော်တို့ကြားနေရတာအဲစံတော်ကက်တာအစားထိုးလိုက်ရင်ဒီအခိုင်ကျေသူလူစုအတွက်ကတော့နည်းနည်းကောင်းတဲ့လက္ခဏာတော့ဖြစ်လာနေတော့မဖြစ်ပါဘူးကျွန်တော်လည်းသင်္ကေတရှင
်ပြည်내လွတ်တော်အမတ်ဦးအောင်မြတ်ကျော်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုလိုမြန်မာနိုင်ငံမှာသမရဦးသိန်းစိန်အရက်သားအစိုးရတက်လာပြီးကြဲရဆိုရင်ပြည်내နဲ့တိုင်းဒေသကြီးတစ်ခုရဲ့အစိုးရအဖွဲ့အကြီးကတူဒီလိုမျိုးနှုတ်ထွက်တာဟာဒါပထမဦးဆုံးလည်းဖြစ်ပါတယ်ရှင်မကြခင်မှာတော့ဖွဲ့စည်းပုံပုံမှ436ပြင်ဆင်ရေးနဲ့ PR စနစ်ပေါ်တာဆညာပါတီရဲ့သဘောထားနဲ့ပတ်သက်ပြီး VOA တည်တံ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ရဖို့ရှိပါတယ်
တို့ရရှိမြတ်ညမြန်မာနိုင်ငံမှာရွေးကောက်တင်မြှောက်တဲ့စနစ်ကိုအများသဘောတူစနစ်အစား PR လို့ခေါ်တဲ့အချိုးကျရွေးချယ်တဲ့စနစ်နဲ့အစားထိုးမယ်လို့အမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါတယ်တို့ရရှိနေဘယ်လိုသဘောရရပါသလဲဒီ PR စနစ်ဆိုတာဟာမြန်မာနိုင်ငံနဲ့တကယ်ဆင်းလျော်ကိုက်ညီပါသလားဒီစနစ်ကြောင့်ကောင်းကျိုးဆိုးဖြစ်တွေဘယ်လိုဖြစ်လာနိုင်လဲဆိုတာကိုအခုလာမယ့်စနစ်ညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါတို့ရရှိမြတ်ညအဝင်ဆွေးနွေးလို့ရတော့ဆင်းရဲကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 2323955 fax နံပါတ် 2323955 ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေပါဝင်ဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တော်ရရှင်တွင်နေနဲ့မနက်ဖြန်ည6နာရီအစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။ VOA ကနေတောက်ကြနေညနေခင်းအစီအစဉ်တွေကိုညနေ9နာရီထိ kHz 11965 15565နဲ့10683ကျတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကြက်နေသေးတဲ့မြန်မာသတင်းဆောင်မတွေကိုဆက်ပါမယ်။မြမဆိုရှယ်လစ်လမ်းစဉ်ပါတီရဲ့အမွေခံတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီအနေနဲ့2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေပုံမှန်436ပြင်ဆင်ရေးကိုသဘောတူကြောင်းအဲ့ဒီပုံမှန်ပါလူမှုဆန္ဒခံယူပြီးပြင်ဆင်ရမယ်ဆိုတဲ့အချက်ကိုလည်းလက်ခံကြောင်းပြောဆိုလိုက်ပါတယ်။ဒါပေမဲ့ပုံမှန်59စလုံးမပြင်ဆင်ရေးနဲ့နောင်လာမဲ့ရွေးကောက်ပွဲတွေမှာအချိုးကျကိုစားပြုစနစ် PR စနစ်ကိုထောက်ခံကြောင်းတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီဘ ਹੁ အလုံးမှုဆောင်ကော်မတီဝင်ဦးဟန်ရွှေကပြောဆိုလိုက်တာပါ။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန် VOE ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကဦးဟန်ရွှေကိုဒီကနေ့တည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဒီ PR system လို့ခေါ်တဲ့အချိုးကျကိုစားပြုအဲစနစ်နဲ့ပတ်သက်ပြီးတော့တိုင်းရင်းသားစီလုံးညီညွတ်ရေးပါတီရဲ့သဘောထားအမြင်လေးသိပါရစေ
။ဟုတ်ကဲ့။တို့ရုံးနဲ့လိုရင်းပြောရအောင်နော် PR စနစ်ကိုကျွန်တော်တို့ပါတီကထောက်ခံပါတယ်။88ပြီးတော့90ခုနဲ့ရွေးကောက်ပွဲပါ NLD ပါတီနဲ့ကျွန်တော်တို့နဲ့ရွေးက NLD ကအလုံးမွေးရတဲ့ကိုယ်စားလှယ်ပေါင်းက485ဦးရှိတဲ့နဲ့က NLD က392ဦးရပါတယ်ကျွန်တော်တို့ပါတီက10ဦးရတယ်ဆိုတော့တော်တော်ကွာပါတယ်အဲ့ဒါနဲ့ကျွန်တော်တို့မဲဘလို့ရပါလဲမဲရတဲ့အခြေအနေကိုကျွန်တော်တို့ပြန်ကြည့်တယ်မဲပေးနိုင်ခွင့်ရှိတာ15သန်းလောက်ရှိတယ်လာပေးတာက13သန်းလာပေးတယ်ခိုင်လုံးနဲ့မဲရ17သန်းကျော်ရှိတယ်အဲ့တော့ NLD ကဘလို့ရလဲဆိုတော့သူက9.9သန်းကျွန်တော်တိုင်းသားစုညီပါတီက3.3သန်းကျော်ရခိုင်လုံမဲရဲ့ NLD က60ရာခိုင်နှုန်းရတယ်ကျွန်တော်တိုင်းသားစုညီပါတီက25ရာခိုင်နှုန်းကျော်ရတယ်အဲ့ဒါလို့မဲရပြင်မယ်လို့ကိုယ်စားလှယ်ချိုးစားကြည့်လိုက်တဲ့ခါကျတော့ NLD ကရတဲ့မဲဟာ 60 ရာခိုင်နှုန်းကျော်ရပြီမယ်ကိုစလေကျတော့80ရာခိုင်နှုန်းသွားရတယ်ကျွန်တော်တိုင်းသားစစ်လုံမျိုးပါတီဟာပြီးတဲ့ဆန္ဒမဲရဲ့25ရာခိုင်နှုန်းကျော်ကျွန်တော်တို့ရပြီမယ်ကိုစလေကျတော့100ရာခိုင်နှုန်းပဲရတယ်ဘာကြောင့်လဲဆိုတဲ့ဟာကိုကျွန်တော်တို့အဲ့ဒီတွေက90ကျွန်းရွေးကောက်ပွဲပြီးတဲ့ကကျွန်တော်တို့သုံးသပ်ပါတယ်အဓိကကတော့ရွေးချယ်တင်မြောက်ပွဲစနစ်ကြောင့်ဖြစ်တယ် electoral system မြောက်ဖြစ်တယ်ဆိုတဲ့ဟာကိုကျွန်တော်တို့တွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းပဲနိုင်ငံကဖွဲ့စည်းဖြစ်တဲ့ IDEA ပေါ့လေ IDEA International Democracy for Electoral Assistance NGO ပေါ့ဖွဲ့သူတို့ကနေပြီးတော့လည်းပဲဒါနဲ့ပတ်သက်လို့ရွေးကောက်ပွဲ system နဲ့ပတ်သက်လို့ပြုစုတာရှိတယ်ဒါတွေလည်းကျွန်တော်လေ့လာတဲ့အခါတော့တွေ့ရပါတယ်တကယ်လို့ဒါကျွန်တော်တို့ PR စနစ်နဲ့ကျင့်သုံးမယ်ဆိုရင်ပြည်သူကသုံးသန်းကျော်ကျွန်တော်တို့ပြည်ကျွန်တော်တို့လောက်ရမယ်မထင်ဘူး99နဲ့ရွေးကောက်ပွဲမှာနော်သုံးသန်းကျော်ကျွန်တော်တို့ပြည်တဲ့မဲဟာ25ရာခိုင်နှုန်းကျော်ရတဲ့ဟာကိုယ်စလဲကျတော့100ရာခိုင်နှုန်းပဲရတဲ့အခြေအနေမဖြစ်သင့်ဘူးဒါကြောင့်မလို့ဒါဟာရွေးကောက်ပွဲစနစ်ဖြစ်တယ်အဲ PR system ကိုအဲ့ဒီကကျွန်တော်တို့ကလေ့လာခဲ့ပါတယ်ပြောခဲ့ပါတယ်ဒါကြောင့်မလို့ဖွဲ့စည်းပုံခြေကဥပဒေမှာနောင်ရွေးကောက်ပွဲတွေချင်းပါရင်တော့ရွေးကောက်ပွဲပုံစံကိုပြင်ဖို့လိုမယ်အဲ့ဒီလိုအချိုးကျဒီရွေးစစ်တင်မြောက်ကိုယ်စလဲကိုစားရတယ်ကိုယ်စလဲရတယ်ပုံမျိုးကျင့်သုံးချက်နဲ့ PR ပေါ့လေကျွန်တော်တင်ပြခဲ့ပါတယ်
ဟုတ်ကဲ့ပါအခုလောလောဆယ်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့88မျိုးဆက်လူကြောင်းသားကောင်းဆောင်တွေစုပေါင်းပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေ436ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူတို့စည်းရုံးနှုံဆော်ရေးတွေလုပ်နေပါတယ်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီတိုင်းသားစည်းလုံးညီညွတ်ရေးပါတီရဲ့သဘောထားသိချင်ပါတယ
်ဟုတ်ကဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်တဲ့ဒီသဘောထားတွေအခြေခံနေပေါ့လေဒီ element ကိုကျွန်တော်တို့ပါတီကတော်တော်များများအဲ့ဒီမှာပါပြီးတော့ဆောင်ခဲ့တာရှိတယ်။သဘောမကျတာတွေလည်းကျွန်တော်တို့ရှိတယ်။သဘောကျတာတွေလည်းရှိတယ်။ဥပမာ436တော်ခင်ဆိုးခင်မေးတယ်ဟာ။အဲ့တော့436နာမည်တက်တာမဟုတ်ဘူး။သူအခြေခံမူတွေအနေနဲ့ကျွန်တော်ဆွေးနွေးကြ။အဲ့ဒီမှာဘာပါလဲဆိုတော့85ရာခိုင်နှုန်းကျော်ဆိုတဲ့ဟာပါလာတယ်။ကျော်ဆိုတဲ့စကားလုံးပါလာတယ်။ဟုတ်လား။ကျွန်တော်တို့ကကန့်ွက်တယ်။ဘာမတူဘူး။ဒါဒါ intentionally ကနာဒီဥစားကျော်ဆိုတဲ့စကားလုံးတခြားဟာဒီမှာလည်းပါတာမရှိဘူး။နော်။အဲ့တော့သုံးပုံနှစ်ပုံစားတဲ့ဖြင့်တော့ကကခွန်ဆန်ကားရခိုင်နှုတ်ကြော်ဆုတဲ့သဘောကြတဲ့အခါကျတော့ဒုစားဟောဖြစ်ဘူးဒါကြောင့်ကျွန်တော်တို့ကကြော်ဆုတဲ့စကားလုံးမထည့်ပါနဲ့ဒါဟိုတုန်းကကျွန်တော်တို့ပြောခဲ့တာဒါမြို့သားညီလာခံတွေကကျွန်တော်တို့ပြောခဲ့တာဒါကြောင့်မလို့ဒီ4436ပြင်ဆင်ရင်းနဲ့ပတ်သက်လို့လည်းပဲလွတ်တော်မှာပြင်ဆင်မှုကော်မတီဖွဲ့ပြီးတော့ review commission ဖွဲ့ပြီးတော့လုပ်တဲ့အချိန်မှာဒါကိုပြင်ဖို့ကျွန်တော်တို့ပါတီကလည်းအဆိုပြုပါတယ်
59စာလုံးနဲ့ပတ်သက်တဲ့သဘောထားကြတော
့59စာလုံးနဲ့ပတ်သက်တဲ့သဘောထားကလည်းပဲကျွန်တော်တို့ကအတူပြောရရင်တော့မပြင်းဘူးစည်းပုံခြေခံဥပဒေစရေးဆွဲလာတဲ့ကျွန်တော်တို့ရဲ့ဘိုးဘွားတွေရဲ့ထားခဲ့တဲ့သဘောထားနှစ်နိုင်ငံတော်အကြီးကဲသမရရဲ့လုပ်ငန်းတာဝန်ဘာတွေရှိတယ်လဲသုံးတက်တွေ့နိုင်ငံရေးဘဝဖြစ်စဉ်အရာအကြီးကဲသို့မဟုတ်ဒီအာဏာခိုင်ဆွဲပြီးသုံးဆွဲတဲ့ပုဂ္ဂိုလ်တွေရဲ့အတိုင်းဝိုင်းဟာကျွန်တော်တို့နိုင်ငံမှာဒီလိုဖြစ်ခဲ့တာတွေရှိတဲ့အတွက်ဒါကိုလည်းထည့်တင်တယ်ဆိုတော့ဒီရက်ဒီချက်ရကျွန်တော်တို့အဲ့လိုခံယူပြီးတော့လုပ်ခဲ့ပါတယ
်ဒါကတော့တိုင်းရင်းသားစီလုံးညီညွတ်ရေးပါတီဗဟိုလုံးမှုဆောင်ကော်မတီဝင်ဦးဟန်ရွှေကိုရန်ကုန် VOA ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့ကြာနေသေးတဲ့မြန်မာသတင်းဆောင်မတစ်ပုဒ်ကိုဆက်ပါမယ်ထိုင်းစစ်တပ်ကအာဏာသိမ်းပြီးထိုင်းမြန်မာနယ်စပ်မှာရာနဲ့ချီတဲ့မြန်မာရွှေပြောင်းလုံသမားတွေကိုဖမ်းဆီးတာဟာမူရစ်စေဝါနဲ့လူကုန်ကူးမှုကာကွယ်ရေးအတွက်ဖြစ်တယ်လို့ထိုင်းဘက်ကပြောလိုက်ပါတယ်။ခရိုင်၅ခုကိုတာဝန်ယူထားတဲ့ထိုင်းစစ်တပ်အမှတ်၄တပ်ရင်းကမဲဆောက်မြို့မှာရှိတဲ့လူထုအခြေပြုအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုရှင်းလင်းပြောကြားခဲ့တာဖြစ်ပါတယ်။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မန်အေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းစစ်တပ်ကအာဏာသိမ်းပြီးမှတော့ထိုင်းနိုင်ငံတွင်းမှာအဖမ်းအဆီးတွေရှိနေတဲ့အတွက်အင်းနီနာချင်းနိုင်ငံသားတွေအပေါ်မှာလူအခွင့်အရေးချိုးဖောက်မှုတွေလုပ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးမှထိုင်းစစ်တပ်ကပြီးခဲ့တဲ့ရက်ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရှေ့ပြောင်းလို့သမိုင်းနဲ့ပတ်သက်လို့အသက်သေးတဲ့အထိပြုလုပ်တာတွေနဲ့အလုံသမားအလုံးကိုဖမ်းဆီးခြင်းတွေလုပ်တယ်ဆိုတဲ့သတင်းတွေကြောင့်ထိုင်းနိုင်ငံအနေနဲ့အထွေထွေစီးပွားရေးကျဆင်းစေပြီးရှေ့ပြောင်းလို့သမားတွေရဲ့နိုင်ငံတွေကထိုင်းနိုင်ငံအပေါ်မှာနားလည်မှုလွဲစေခဲ့တာဖြစ်တယ်ဆိုပြီးဖော်ပြခဲ့တာပါဒီလိုကြေညာချက်အပြီးတက်ခရိုင်၅မြို့နယ်အတွင်းမှာရှိတဲ့တာဝန်ယူထားတဲ့ထိုင်းစစ်တပ်အမှတ်၄တပ်ရဲမှုကိုယ်တိုင်ဦးစီးပြီးမဲဆောက်မြို့ကလူထုအခြေပြုအဖွဲ့အစည်းတွေကိုသူတို့ရဲ့သဘောထားတွေကိုရှင်းပြခဲ့ကြောင်းအလုံသမားရေးလှုပ်ဆောင်နေသူတို့ကပြောပြပါဗျာ
ူအဲ့အဲ့ဒီအစည်းအဝေးမှာပေါ့နော်သူအနေနဲ့ NGO ရေ CBO ရေပေါ့နော်နဲ့ဆက်နဲ့သူကဌာနဆိုင်ရာတွေကိုခေါ်ပြီးတော့ပေါ့နော်ဒီတိုင်ရင်မူကအမှန်တည်းချင်တဲ့တိုင်ရင်တိုင်ရင်မူကခေါ်ပြီးတော့ဖိလို့ဒီမှာလက်ဆောက်မှာဖန်စီတာတော့နေအိမ်လေးကိုဖျက်ဆီးတာနဲ့ပတ်သက်ပြီးသူကစတင်းစာရှင်းလင်းပွဲလုပ်တဲ့ပုံစံမျိုးသူကခေါ်ပြီးဆွေးနွေးဆွေးနွေးပြတာပဲရှင်းလင်းတာပဲဒီလိုချင်တာတော့ပေါ့နော်ဒီမှာရှိနေတဲ့တိုင်ရင်မြန်မာတို့ကမားနေရဟိုကမ္ဘောဒီးယားကအဲ့လိုကမားနေတဲ့မျိုးပေါ့နော်အထောက်အထားအပြည့်စုံနဲ့နေရကိုပြန်တော့တဲ့ပုံစံမျိုးမရှိဘူးပေါ့နော်သူကဖန်စီရတာလည်းအထောက်အထားမရှိတဲ့မျိုးတွေပဲဖန်လာတာပေါ့အဲ့ဒီကမ္ဘောဒီးယားထိုင်းနဲ့ဆက်မှာသူကမ္ဘောဒီးယားပြန်သွားတာကကိုလာခါရတင်းနေကြောင့်သူပြန်သွားတာပဲတကယ်တော့ဒီမှာကျတော့အဲ့ဒီပုံစံမျိုးမဟုတ်ဘူးပေါ့နော်တကယ်ပဲလက်မှတ်မရှိဘဲနဲ့အထောက်အထားမရှိဘဲနေရဒီနေရာအတွက်ကိုသူကဖန်စီရတာတဲ့ဒါကြောင့်လို့ဆိုတော့လက်ရှိမှာအလုပ်ရှင်တွေကအလုပ်သမားတွေမှပုံတင်ပေးကြတယ်တရားဝင်ငှားရနိုင်လို့ရှိတဲ့ကြောင့်ဒီကိစ္စမှာကိုသူတို့အနေနဲ့ပေါ့နော်အဲ့လုပ်ရှင်တွေက PR ပေးတဲ့အနေနဲ့ဒီကိစ္စကိုလုံဆောင်အောင်ဖြစ်တယ်ဆိုတော့အဲ့ဒါသူတို့ကရှင်းပြတာအလုပ်သမားတွေပေါ့တရားဝင်အလုပ်ငှားရမှုစနစ်ထဲကိုပေါ့နော်ဟိုရောက်ရှိဖို့သူတို့ကလည်းမျှော်လင့်တယ်ပေါ့ဒီလူကုန်မှုတွေပေါ့မူရစီဝါနေနဲ့ပတ်သက်ပြီးတော့လည်းပေါ့နော်ဒီအထက်မှာကိုဝင်ရောက်ရှာဖွေဖန်ဆီးတာလည်းအပါအဝင်ဖြစ်တယ်ဆိုတဲ့အကြောင်းကိုသူရှင်းပြသွားတာပဲလေ
ထိုင်းနိုင်ငံအမျိုးသားညီညွတ်ရေးနဲ့ဥပဒေစိုးမိုးရေးကောင်စီကရွှေပြောင်းလုပ်သမားတွေနဲ့ပတ်သက်လို့သဘောထားထုတ်ပြန်ချက်ထဲမှာတော့ထိုင်းနိုင်ငံကိုကမ္ဘာတဝန်းမှာလူအခွင့်အရေးချိုးဖောက်ခြင်းလူကုန်ကူးခြင်းတရားမဝင်အလုပ်သမားခိုင်းစေခြင်းအဓမ္မခိုင်းစေခြင်းများရှိတယ်ဆိုပြီးမှန်မှန်မကန်သတင်းတွေထုတ်လွှင့်နေကြကြောင်းဒီလိုမှန်မှန်မကန်သတင်းတွေထုတ်လွှင့်နေခြင်းတွေကြောင့်ထိုင်းနိုင်ငံပေါ်ယုံကြည်မှုတွေနည်းလာစေခြင်းတွေနဲ့နိုင်ငံတော်ညင်ဝတ်ပြပြမှုလှုပ်ဆောင်ရမှာလဲအခက်အခဲဖြစ်စေတယ်ဆိုပြီးဖော်ပြထားပြီးသူတို့ရဲ့လက်ရှိစစ်ဆေးရေးဟာအလုပ်သမားတွေအပေါ်မှာယာယီတာဖြစ်ကြောင်းအလုပ်ရှင်တွေကပူးပေါင်းလှုပ်ဆောင်စည်းလို့ကြောင်းဖော်ပြထားပါတယ်အလုပ်သမားတွေကိုနေရရင်းကိုပြန်ပို့နေခြင်းမလုပ်သလိုအလျင်စလိုဖမ်းဆီးဖို့လည်းရည်ရွယ်ချက်မရှိကြောင်းတွေကိုလည်းကြေညာချက်ထဲမှာထုတ်ပြန်ပြောဆိုထားပါတယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါလေရှင် VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဖမ်းယူနားဆင်နိုင်တဲ့ kilohertz တချို့အပြောင်းလဲရှိတာကိုလည်းအသိပေးကြပါရစေအခုထုတ်လွှင့်နေတဲ့အစီအစဉ်ပြီးနောက်2နာရီကြာထုတ်လွှင့်မဲ့အစီအစဉ်တွေကို kilohertz 1905 5885 6323 11965နဲ့12305တို့ကနေဖမ်းယူနားဆင်နိုင်ပါလေရှင်အခုကြနေသေးတဲ့အချိန်လေးအတွင်းမှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချင်းပြီးတော့ကိုကျော်ကျော်သိန်းကပြောညာပေးပါမယ်ရှင
်။ဇော်လာစီရနေကရေကုန်းတောင်မွေမြို့နယ်မဟာတဏိဒုက္ခကျောင်းတိုက်ကိုအာဏာပိုင်တွေဝင်ရောက်စီးနင်းပြီးဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့တန်ကားတော်တွေကိုဒီကနေ့မှာတော့တောင်မွေတရားရုံးကအမှတ်ကဏ်နဲ့ပြန်လွှတ်ပေးလိုက်ပါတယ်။အမှုကိုဆက်ရင်ဆိုင်ရမှာဖြစ်ပြီးဒီလ28နှစ်မနက်ခင်းမှာယုံကြည်ပေးထားတယ်လို့သိရပါတယ်။မဟာတဏိဒုက္ခကျောင်းကိုအာဏာပိုင်တွေနဲ့နိုင်ငံတော်တန်ကားမှာနိုင်ငံအဖွဲ့ကညအချိန်မတွင်ဝင်ရောက်စီးနင်းချိတ်ပိတ်ပြီးတဲ့နောက်အဲ့ဒီမှာတရင်သုံးနေတဲ့တန်ခါတချို့ကိုလည်းအတင်းလူဖို့လဲဖန်စီခေါ်ဆောင်သွားခဲ့တာပါ။ရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေဆက်ရှိနေတယ်လို့ဆိုပြီးအဲ့ဒါတွေကိုအဆုံးသတ်ဖို့အစ္စလာမ်မြေနိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကမြန်မာဆွေရောက်ကိုတောင်းဆိုလိုက်ပါတယ်။ဆော်ဒီအာရေဗျာနိုင်ငံမှာဗိုလ်လူနဲ့တပ်သားတွေနဲ့နှစ်ရက်ကြာကျင်းပခဲ့တဲ့ OIC အဖွဲ့ရဲ့50ကြိမ်မြောက်နိုင်ငံခြားရေးဝန်ကြီးများစီဝေးအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာအဲ့ဒီလိုတိုက်တွန်းထားတာပါ။မြန်မာနိုင်ငံမှာအုံရုံဆုံးခွာထွက်ပြေးနေရသူ IDP နဲ့ဒုက္ခသည်စသည်အပြင်စုစုပေါင်းအရေအတွက်1.2%ကျော်ရှိနေတယ်လို့ကုလသမဂ္ဂကထုတ်ပြန်လိုက်ပါတယ်။အဲ့ဒီအထက်ကမှလူပေါင်း48,400ကိုကုလသမဂ္ဂကအကူအညီပေးနေတယ်လို့ကမ္ဘာဒုက္ခသည်များဆိုင်ရာနေ့ဖြစ်တဲ့ဒီကနေ့မှထုတ်ပြန်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR 2013ခုနှစ်ကမ္ဘာလုံးဆိုင်ရာအစည်းအဝေးထဲမှာဖော်ပြထားပါတယ်။ဤရနိုင်ငံကအဓိကရည်နယ်ချက်စေုံကြီးကိုထိန်းချုပ်နိုင်ဖို့အတွက်အီရတ်တပ်ဖွဲ့တွေနဲ့အစ္စလာမ်ဘဝဒီစစ်သွေးကြော်တွေကြားဒီကနေ့မှတိုက်ပွဲတွေဆက်ဖြစ်နေပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေ့စီစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Von Carlio ဖြစ်ပါတယ်ကျမတော့နန္နာချမ်းပါ VOA ကနေအခုထုတ်လွှင့်ခဲ့တဲ့ Radio စီစဉ်ပြီးပြီးချင်းမှာ VOA ရုံးမြင့်တန်းကြအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ် Asia Set 7ကနေဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ်ရှင် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရှင်VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းသောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.